American ကာကွယ်ရေးဝန်ကြီး Mark Esper တာဝန်ကတွေရက်ဆိုင်ခံရပြီးတရက်ကြာမှာပဲနောက်ထပ်ပင်တဂွန်ထိတ်တန့်အရာရှိတူရာထူးကနှုတ်ထွက်ခဲ့ပါတယ်။သမ္မတ Donald Trump ကိုပြစ်ပို့တဲ့သူ့ရဲ့နှုတ်ထွက်စာမှာကာကွယ်ရေးဝန်ကြီးဌာနမူဝါဒရေးဆွဲရေးဆိုင်ရာဌာနကြီးအမြဲတမ်းအတွင်းဝန်အဖြစ်ခေတ္တတာဝန်ယူထားသူ James Anderson ကသူ့ရဲ့အောင်မြင်ခဲ့တဲ့လှုပ်ဆောင်ချက်တချို့ကိုဖော်ပြထားပြီးတိုင်းပြည်အတွက်တာဝန်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူပြီးကြောင်းရေးသားထားပါတယ်။အစဉ်အလာရှိခဲ့တဲ့အတိုင်းတိုင်းပြည်ရဲ့ရေရှည်အောင်မြင်မှုကအခုအခါမှာပြည်သူဝန်ထမ်းတွေအနေနဲ့ကာကွယ်ဖို့ကြံ့သစ္စာပြုထားတဲ့ဖွဲ့စည်းတော်အခြေခံဥပဒေကိုလေးစားလိုက်တာမျိုးအပေါ်မှာမူတည်နေတယ်လို့လည်းသူကရေးသားထားပါတယ်။ကာကွယ်ရေးဝန်ကြီးဌာနမူဝါဒရေးရာဆိုင်ရာအကြီးအကဲဖြစ်သူ James Anderson အခုလိုရာထူးကမနှုတ်ထွက်ခင်တင်းတင်းလာနေတုန်းကတော့သမ္မတ Trump ကကာကွယ်ရေးဝန်ကြီး Mark Esper ကိုတာဝန်ကနေရက်ဆိုင်ကြောင်းထီတာမှာရေးသားခဲ့ပါတယ်။ဝန်ကြီး Esper ကိုနောက်နှစ်ဇန်နဝါရီလနောက်ပိုင်းဂျိုးဘိုက်ဒန်သမ္မတတက်သစ္စာကြီးဆိုပြီးတဲ့အချိန်အထိအတူကူပြောင်းရေးကာလအတွင်းတာဝန်ဆက်ပြီးထမ်းဆောင်နိုင်မယ်လို့ခန့်မှန်းထားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။